ကျမတော်တမ်းမို့ခင်ဗျကျမတို့ဒီမန်တုံမြို့နယ်တဲ့ဟာအမှတ်130ခြေလင်းတက်ရင်တဝိုက်ပေါ့လေအဲ့ဒီမှာနေမေလုံကြုံရေးအရဆိုပြီးတော့ခြံစည်းရိုးတစ်လျှောက်မှာနေမိုင်းတွေတိုက်မိုင်းတွေထောင်ထားတယ်ကျမတို့ဘလို့များသိထားလဲအဲ့ဒါဘာကြောင့်ထုတ်ရတာလဲသိပြစေခင်ဗ
ျချွေအုပ်ရုံကိုလိမ့်မှုပြီးမှဒါသူတို့လှုပ်ဆောင်မယ်ဆိုတဲ့ဟာကိုစာဖို့ထားတာကိုကျမသိရတယ်ပေါ့နော်ဒါအမှန်ဖြစ်ကြောင်းကျမမင်းညာမှာသိတယ်မလို့အပ်ဘူးလို့ကျမဖြစ်နေတယ်။ဘာဖြစ်လို့လဲဆိုတော့စီသူတွေရဲ့လွတ်လပ်စွာပူတန်းရောင်းဝယ်ခွင့်လွတ်လပ်စွာကိုဆောင်ဝတ်နေရေးအတွက်ရှာဖွေခွင့်ကိုသူတို့ဖိတ်ပြန်လိုက်တဲ့ဘောကျမမြင်တယ်။အခုချိန်တောင်ရလဲရတွေလက်ဖက်ဆက်ခင်းနေသွားလာနေကြတယ်ပေါ့နော်။အခုတစ်ဖြစ်ကျမတို့ပလောင်တွေကတောင်ပေါ်တွေမှာလက်ဖက်ပူကြတယ်တောင်ရခုတ်ကြတယ်ပေါ့နော်။သူတို့အတွက်ကတော့အရန်ကိုအန်ဒီရဖြစ်နေရပေါ့။ကျမစိုးရင်ကတခုရှိတာခေါပီဒါသည်တကယ် black area လည်းမဟုတ်ဘူးလေကျမတို့မြို့နယ်သူတို့တကယ်လို့ဒီလိုသတ်မှတ်ခြင်းအားဖြင့်တန်တဲ့အန်ဒီရကိုကာကွယ်နိုင်တယ်ဆိုရင်ဒါကောင်းတဲ့ထုတ်ပြန်ချက်ပဲအဲ့လိုမျိုးမဟုတ်ပဲနဲ့ပြည်သူတွေကိုအသက်အသေးသေးရောက်အောင်ပို့ဖို့ဆိုတာကဒါကလုံးဝမကောင်းစိုးစိုးဖက်ကိုရောက်သွားနိုင်တယ်ပေါ့
ကျမအဲ့မန်တုံဒေသဆိုလို့ရှိရင်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းဘယ်အဖွဲ့အစည်းများရှိမလဲ TNL တပ်ဖွဲ့တင်တယ်
ဟုတ်တယ်အဲ့ဒီဟာရှိမယ် RCSS တွေရှိမယ်ပေါ့တပ်မတော်ရှိမယ်ဒီသုံးခုပဲပေါ့တကယ်တမ်းဆိုလို့ရှိရင်အပြစ်ခက်အပန်လဲကျမတို့စိတ်မကြောင်းပေါ့နော်တောက်လျှောက်ဒီဒီဇင်ဘာလအထိကိုအလုံးဝအဲ့လိုအပြစ်ခက်ပန်နေမကြောင်းဘူးသို့တော်လည်းအခုမှရုပ်ပြက်ကြီးဒီလိုဖြစ်ပြန်ဖြစ်လာတဲ့အခါမှာကျတော့ကျမနည်းနည်းတော့အံ့ဩပြီပေါ့ဘယ်ဆန္ဒနဲ့ရောက်ဆိုလို့ရှိရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့နဲ့ညှိနှိုင်းစရာတော့ရှိတယ
်ဒီတက် area ပတ်ဝန်းကျင်မှာဆိုလို့ရှိရင်ဒေသခံတွေတနေရာနဲ့တနေရာကိုသွားလာလှုပ်ရှားတာမျိုးတွေတောင်ရဆိုင်ပြိုးတာမျိုးတွေရှိနေလားဆရာမပတောသာ
အဲ့ဒီတောင်တော့ဘောကျမတို့မှာတောတွေတောင်တွေမှာဆိုက်ပြိုးရှိတယ်တချို့ဆိုလို့ရှိရင်ဘန်ဒီဆိုက်ခင်းနေဆိုက်ထားရှိတယ်ဟိုအဒီညင်းဒီဆိုက်တာရှိတယ်ဟိုရမလားလေဆိုက်တာရှိတယ်ပြီးရင်တောလုံးတထောင်လုံးဆိုတော့ဟို -30 -30 ကြီးကကျမတို့ကလက်ဖက်ခြံတွေပဲဆိုရခါကျတော့သူတို့ကငမ်းမိုင်ဆိုတာကဒါကဟိုအကုန်လုံးကိုသူတို့ကဟိုဖိတ်ဆိုးလိုက်တဲ့သဘောလို့မပြောရုံတမယ်ပဲ။နေရာနေစပြီးမှသူတို့ကပို့ပြီးမှစစ်ဆေးမယ်ဆိုတဲ့အလားအလာအဲ့ဒီသဘောတက်ရောက်တယ်။အဲ့ဒီထက်ကိုကြော်မယ်ဆိုလို့ရှိရင်သူတို့နည်းနည်းတင်းကျက်မယ်ပေါ့။အဲ့ဒီသဘောလောက်ဖြစ်လာတယ
်။ဆီမဟိုညှိနှိုင်းမယ်ဆိုတော့လေဘလို့အဆင့်အထိဆီမညှိနှိုင်းဖို့များဟိုရည်ရွယ်ထားပါလားဆီမ။
ပြူဟာမူထိုင်နေကျမတို့မြို့နယ်မှာကျမအတိအကျသိကို तू ကစိုက်ရင်မူလို့တော့ပြောထားတယ်ပေါ့နော်ဒါပေမဲ့ဟိုကျမတို့အဲ့ဒီဟာကိုအတိအကျအတော့စုံစမ်းရမယ်ဒါသူတို့စိုက်ရင်မူလောက်ပဲနဲ့တော့မဟုတ်ဘူးလို့ကျမထင်တယ်ပေါ့နော် तू ကညွန်ကြားချက်မရှိပဲနဲ့သူတို့လှုပ်ဖို့ကသူတို့အဆက်ကတော့မလွယ်ကျမထင်တယ်ဒါကကျမတို့နေနေဒီရအခြေအနေမတိငိမ့်တဲ့အတွက်ကြောင့်လေသူတို့တွေကဒါဒီလိုလောက်တာဖြစ်တယ်ဒါပေမဲ့သို့တော်လည်းသူတို့လှုပ်လိုက်တဲ့လှုပ်ရက်ဒီပြည်သူအတွက်တကယ်ပဲအမှန်တကယ်ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ရရောက်တယ်ဆိုရင်ကျမတို့အနေနဲ့ဒါကဟန်တာစရာအကြောင်းမရှိဘူးပေါ့နော်တကယ်လို့သူတို့လှုပ်လိုက်တဲ့လှုပ်ရက်ခုဒီပြည်သူမှာသွားပြီးမှစိုးချိုးတက်ရောက်မယ်ဆိုလို့ရှိရင်ကျမတို့ကကြည့်မနေဘူးပေါ့
ကျမတော်နိုင်မှုခုလိုဖြေကြပေးတာကျေးဇူးပါဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါကျေးဇူးပါဟုတ်